ချင်းပြည်နယ်မင်းတပ်မြို့နယ်မှာလေပြင်းတိုက်ပြီးမိုးသက်ထန်စွာရွာသွန်းမှုကြောင့်စစ်ပြေးဒုက္ခသည်တွေယာယီခိုလုံနေတဲ့စခန်း30လောက်ထိခိုက်ပျက်စီးခဲ့ပါတယ်။တနင်္ဂနွေနေ့ညက6:00ပြီးလေပြင်းတိုက်ခတ်မှုကြောင့်မိုးကအမိုးတွေဓနိမိုးတွေနဲ့ယာယီဆောက်လုပ်ထားတဲ့ယာယီတဲအများပြားပျက်စီးခဲ့တယ်လို့ဘာသာရေးဆရာတော်တူဦးကပြောပါတယ်။ယာယီခိုလုံနေတဲ့နေရာတွေပျက်စီးကုန်တာကြောင့်မိသားစုများန
ကြီးကြခဲ့လို့စစ်ဘေးဒုက္ခသည်တွေယာယီခိုးလုံနေတဲ့ဒုက္ခသည်စခန်းတချို့ထိခိုက်ပျက်စီးခဲ့ပါတယ်။ယာယီဒုက္ခသည်စခန်းပေါင်း30လောက်ကပလတ်စတစ်မိုးတွေဒဏ္ဍာရီတွေနဲ့ဆောက်ထားတဲ့တဲအိမ်တွေပျက်စီးသွားတယ်လို့ခရီးယံဘာသာရေးဆရာတော်တဦးကပြောပါတယ်။ယာယီတဲအိမ်တွေပျက်စီးကုန်တဲ့အတွက်အိမ်တော်စု300လောက်နီးစပ်ရာဖျားကျောင်းစာတင်ကျောင်းနဲ့ဘုံကြီးကျောင်းတွေမှာပြောင်းရွှေ့ခိုးလုံနေထိုင်နေရတယ်လို့လည်းပြောပါတယ
်။မိသားမျိုးနွယ်မှာတော့တော်တော်လေးဟွာစခန်းကြီးကဒီလုံတိုင်းနဲ့ဒီနဲ့တော်တော်များများပျက်စီးတာရှိပါတယ်။မြို့ပေါ်မှာလည်းဒီယာယီမျိုးကိုလုပ်တဲ့ဟာဒီဘုံလုံးကြလပတ်နဲ့လုပ်တဲ့ဟာတွေပျက်စီးတယ်။ဒီအိမ်မာနေတဲ့ဒီအဆောက်အဦတနအဆောက်အဦမှာနေတဲ့လူတွေတော့တုံ့ပြန်မှယာယီတဲ့ဟိုတမဘုံလုံးကပျက်စီးနေတယ်။ခံမှန်းတာကတော့ဒီစခန်း30ပါဝင်ကျင်ရောသိခိုက်နေလို့ရစားတယ်။အမိသားရဖျားကြောင်းတော့မိသားရသာတင်ကြောင်းတော့မိသားရဖုန်းကြီးကြောင်းနေတာတော့နောက်ဆုံးသူတို့ယူဆတဲ့နေရာမှာယာယီသူတို့ရှိကြတယ်။ဟိုက300ပါဝင်ကျင်တဲ့ရှိမလို့ရစားတယ်အလုံးစုစုပေါင်းစုလို့ရှင်တော့
ပျက်စီးသွားတဲ့ယာယီစစ်ဘေးဒုက္ခသည်စခန်းတွေပြန်ပြီးတည်ဆောက်နိုင်ဖို့လဲကြိုးစားနေကြပါတယ်။ဒါပေမဲ့ယာယီတဲ့ဆောက်လုပ်ဖို့အမိုးကာလိုအပ်ချက်တွေလည်းရှိပါတယ်။ဒီလိုဧပြီလထဲမှာမိုးကြီးလေကြီးကြတာကြောင့်မိုးရာသီကာလရောက်ရင်ဒုက္ခသည်တွေအတွက်ပိုပြီးတော့စိုးရင်စရာဖြစ်တယ်လို့ဘာသာရေးဆရာတော်ကပြောပါတယ်
။မိုးဦးပဲရောက်သေးတဲ့အခါမှာဒီလိုဖြစ်တယ်ဆိုတော့မိုးရာသီရောက်လာတော့တော်တော်လေးဒီလိုရဲ့စည်းဆောင်တွေရဲ့အတက်တော့အင်းကြီးကိုတော်စိုးရင်စရာတော့ဖြစ်လာမယ်။နောက်ပြီးတော့သားနာရီခါကလည်းတော်တော်လေးအထက်ကျဲကြီးကဒီဆိုင်ကလည်းဒုစင်တလို့ပြဲလို့မရတဲ့အခါမှာသားရက်သားနာရီခါကိုတခဲလာမယ်။နောက်ပြီးတော့ဒီနေရင်းလေးတွေဆုံဖို့မိုးလေဝါသားကြောင့်ဒီပေါ်ပြီးမှဆောပါလာမလို့တော့ယူဆတယ်။စိုးရင်စရာတော့များလာမယ်လို့ယူဆတယ်။
စိပေးဆောင်ဒုက္ခသည်တွေထဲမှာကလေးငယ်တွေအသက်ကြီးရင်သူတွေမတန်ဆွမ်းနေလဲအများပြပါဝင်ပါတယ်။ဥယင်ဆွန်ပြီးတော့ဘေးလူရပုန်းခိုနေရသူတွေအနေနဲ့ဒေသအလိုက်မိုးလေဝသသတင်းတွေနားဆင်ထားပြီးတော့မိုးရွာသွန်းမှုအခြေအနေကိုလိုက်ပြီးတော့သတိထားဖို့နဲ့ပြောင်းရွှေ့သင့်ရင်အမြန်ပြောင်းရွှေ့ဖို့ဒုက္ခသည်တွေကိုအကူအညီပေးသူတွေကတိုက်တွန်းထားကြပါတယ်ရှင်။